လာမယ့်သတင်းပတ်ထဲမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ဟာမြန်မာနိုင်ငံတည်းမှာပထမဆုံးတွေ့ဆုံဆွေးနွေးဖို့သဘောတူညီမှုရလိုက်ပါပြီ။ဆွေးနွေးပွဲကိုတော့အစောပိုင်းမှာမျှော်လင့်ထားသလို American Britain တို့လိုအနောက်နိုင်ငံတွေပါဖို့မသေးချပါပဲ။ကုလသမဂ္ဂနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေကတော့တက်ရောက်ကြမှာပါ။သတင်းပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကဆက်တင်ပြမှာပါရှင်။
ဟုတ်ကဲ့မြန်မာပြည်ရင်းမှာငင်းချဲရေးဆွေးနွေးပွဲကျင်းပဖို့အတွက် KIO နဲ့ဦးအောင်မင်းခေါင်းဆောင်နဲ့ငင်းချဲရေးဖော်ဆောင်ရေးအဖွဲ့တို့ကြားအကြင်ကြင်ဆွေးနွေးပြီးတဲ့နောက်ဒီလ28ရက်နေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့စီတာပူကမကြွယ်ခမ်းမမှာတွေ့ဆုံဖို့နှစ်ဖက်သဘောတူခဲ့ကြပြီဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအရင်ကမျှော်လင့်ထားသလိုအနောက်နိုင်ငံကကိုယ်စားလှယ်တွေမပါဝင်ပေမဲ့ကုလသမဂ္ဂနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမယ်လို့ကချင်ငင်းချဲရေးအကျိုးဆောင်အဖွဲ့ကဦးကွန်ကြာကပြောပါတယ်။
ရင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီလေဒါပြည်တော်စုအစင်တို့ကထားလေဦးအောင်မျိုးဦးဆောင်တဲ့အဖွဲ့နဲ့ကေဟိုရင်းချမ်းရေးဆွေးနွေးရေးအဖွဲ့ကြီးတို့ဆုံနေမှာပေါ့လေအဲ့အဲမှာဘာဒီမို့ဒီသက်သက်ကိုင်တိုင်းတဲ့အဖွဲ့ကိုဖွဲ့ကိုခေါ်ထားပြောတို့လည်းတက်ရောက်မှာလို့တော့သိရတယ်ကြာကျွန်တော်ကအချမ်းပြတီးရတော့ UN ကအဖွဲ့နဲ့ဟာပြုတ်ကိတ္တမ္မနိုင်ငံကိုဆွေးနွေးပါလို့သိရတယ်ကြာ
ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့မှကုလသမဂ္ဂအတွင်းမှုကျိုးရဲ့အထူးကိုယ်စားလှယ်မစ္စတာဗီဂျေးနမ်ဘီယာပါဝင်တက်ရောက်မယ်လို့သတင်းထွက်ပေါ်ခဲ့ပေမဲ့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ကတီးခြားအတည်ပြုချက်မပေးပါဘူး။ပြီးခဲ့တဲ့ AB လာဆန်းကမြကြီးနားမြို့မှာဆွေးနွေးပွဲကျင်းပဖို့ပြင်ဆင်တုန်းကတော့ကုလသမဂ္ဂ American Britain နဲ့တရုတ်နိုင်ငံကလေးလာသူတွေပါဝင်တက်ရောက်ဖို့ဖိတ်ကြားတာရှိခဲ့ပြီးဒါကိုတရုတ်နိုင်ငံကကန့်ကွက်လို့ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ဘူးပါတဲ့။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတိရက်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ဖို့လိုအပ်ကြောင်းဘာသာရေးခေါင်းဆောင်တွေနဲ့ကချင်လူမျိုးစုခေါင်းဆောင်တွေပါဝင်ဖွဲ့စည်းထားတဲ့ကချင်အတိုင်းပင်ခံကောင်စီကတောင်းဆိုထားပါတယ်
။အဲကေဟိုနဲ့ဒီအစိုးရတို့ကြားပြစ်ခတ်မှုတွေဖြစ်နေတာကျွန်တော်တို့ပဋိပက္ခဖြစ်တာကလည်းလူငယ်တဲ့လူနဲ့ရဲရဲစကလေးကလေအဲကနဲ့ဖြစ်နေတယ်ဒီတိုင်းအင်တာတွေမှာလည်းဒီလိုရှင်နေတယ်ဖြစ်ပေါ်နေတယ်ဆိုတော့ကျွန်တော်တို့ဒီ online ဖြစ်တဲ့အဲကတော့အရောပြည်သူတွေကကျွန်တော်တို့ကချင်ပြည်သူတို့ကဒရင်းကျော်ကပြည်ပြည်ဒုက္ခတွေဖြစ်ပေါ်ဖြစ်နေလေအဲ့ဒါတွေကိုကျွန်တော်တို့ဟိုချုံငင်းကိုကျွန်တော်တို့ဒီတည်တန့်ခံရတဲ့ညီချင်းရေးရရှိနိုင်မှုတွေကကျွန်တော်တို့မြန်မာနိုင်ငံကိုကျွန်တော်ဖယ်တယ်ပြန်မလဲဖယ်တယ်ဒီဆောင်သူဒီဆောင်ဖို့အတွက်ကျွန်တော်တို့ကဒီဥပဒေရထားဖို့ကျွန်တော်ဥပဒေအစ်စ်အမြန်ဆုံးရေးဆွဲရထားဖို့ကျွန်တော်အလဲနဲ့တောင်းဆိုထားတာရှိတယ်
ဟုတ်ကဲ့ကျွန်တော်ချုပ်လို့တော့ကျွန်တော်တို့အဲခေါင်းဆောင်ပုံမှာခေါင်းဆောင်ဒီနေ့ကျွန်တော်တို့အဲပြည်သူထားတဲ့တမိုင်းကြောင်းကြီးရှိတယ်လေဒီအဲဒီဆောင်စုကိုခေါ်ရဖက်ဒရယ်ဒီဆောင်စုဖြစ်ဖို့အတွက
်ဒါကတော့ကချင်တိုင်းပင်ခံကောင်စီရဲ့အတွင်းမှုဥက္ကံအောင်ပြောတာဖြစ်ပါတယ်ဒီတောင်းဆိုချက်ဟာကချင်တိုင်းပင်ခံကောင်စီအဖွဲ့ဝင်44ဦးဆွေးနွေးပြီးတဲ့နောက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နံကတော့မြန်မာပြည်ရင်းမှာတွေ့ဆုံဆွေးနွေးတဲ့အတွက်ဒါဟာတိုးတက်မှုအဖြစ်သုံးသပ်ပါတယ်
အရင်တုန်းကထိုင်းမှာတွေ့ခဲ့တယ်ကျွန်တော်တို့တရုတ်ပြည်မှာတွေ့ခဲ့တယ်အဲ့ဒီအဆင့်ကနေပြီးတော့ကိုယ်နိုင်ငံကိုယ်ကချင်ပြည်နယ်ကိုယ့်ရဲ့မနောကွင်းကိုယ့်ရဲ့ရိုးရာယဉ်ကျေးမှုခမဆောင်မှာတွေ့ဖြစ်မှုအတွက်ဖြစ်လာတယ်ဆိုတာကတော့ကျွန်တော်တို့တွေ့ဆုံတဲ့နေရာလေးကတော့အရင်တက်စားရင်အများကြီးတင့်တော်လာတယ်အများကြီးကောင်းလာတယ်လို့အဲ့လိုသုံးသပ်တယ်တွေ့ဆုံဆွေးနွေးဖြစ်ရင်လည်းကိုယ်နိုင်ငံကိုပြည်နယ်ကိုမျိုးကိုရွာကိုမနောကွင်းမှာတွေ့ဆုံဆွေးနွေးကြတယ်ဆိုတော့အကောင်ဘက်ကတော့ရှိလာမယ်လို့တော့ယူဆတယ
် KIO နဲ့အစိုးရစစ်တပ်အကြားနှစ်နှစ်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲကာလအတွင်းမှာဖွဲ့ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တသိန်းကျော်ရဲ့အနာဂတ်အရေးကိုနှစ်ဖက်စလုံးကထက်သွင်းစဉ်းစားဆွေးနွေးဖို့လိုလားကြောင်းကိုလည်းဦးခတ်ထိန်နံကအခုလိုဆက်ပြောပါတယ
်အဲကျွန်တော်အထူးပြောချင်တာကတော့ဒီနေ့နှစ်နှစ်နီးပါးတောင်မှသိင်ချီပြီးတော့သစ်ဆောင်နေရတယ်ဒုက္ခတွေ့ကြုံနေရတယ်မိသားဆိုင်သာစားသာတောက်တာပညာရေးဈာမရေးနောက်စိတ်ပိုင်းဆိုင်ရာဒီလူတိုင်းရဲ့ရှေ့အနာဂတ်ပျောက်ွယ်သွားနေတဲ့အနေအထားလေးကိုအရှင်းပြေအောင်ဆောင်ရွက်သွားဖို့ကတော့နှစ်သက်စလုံးကိုအထူးလိုလားတဲ့အချက်ဖြစ်ပါလေ
KIO နဲ့မြန်မာအစိုးရဟာ18နှစ်ကျော်ကြာအပြစ်ကရက်ဆဲပြီးတဲ့နောက်2012ခုနှစ်ဇွန်လမှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာအခုဆိုရင်နှစ်နှစ်ပြည့်တော့မှာဖြစ်ပါတယ်။ဒီတိုက်ပွဲကာလအတွင်းမှာအပြစ်ခတ်ရက်ဆဲဖို့အတွက်စေချိန်တဲ့မနဲ့ဆွေးနွေးခဲ့ပေမဲ့အောင်မြင်မှုတော့မရသေးပါဘူး။လက်ရှိမှာလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးလာမယ့်ဆွေးနွေးပွဲမှာတော့အရင်ဆွေးနွေးပွဲတွေကသဘောတူထားတဲ့တက်နေရာချထားရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပရေးဆိုတဲ့အချက်ကိုအလေးထားဆွေးနွေးကြမယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ KIO နဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့မတ်လ17ရက်နေ့ကတရုတ်နိုင်ငံရွှေလီမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာဖြစ်ပါတယ်။